မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီရဲ့ဂုံတိုက်ခါညှို့နှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာတော့အငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်။အပြည့်အစုံကိုကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်။ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းမြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီတာဝန်တွေကနေရုပ်သိမ်းလိုက်ပြီမဲ့တာမန်ပါတီဝင်တွေအဖြစ်ဆက်ရှိနေကြမှာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့NLD ပါတီဘ ഹു အလို့မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ
်ဦးဝင်းကတော့မူဝင်မှာပြည်သူ့လွှတ်တော်ကိုလေအဲမူဝင်ကတိုင်းနေသားပြည်သူ့လွှတ်တော်ကိုလေကျွန်တော်ဖွဲ့ချုပ်ရတယ်အဲ့ဒီဖွဲ့ချုပ်ပုဂ္ဂိုလ်ကိုရှင်းပြဆွဲလို့အဆွဲပြန်မဆွဲတိုက်ဖူးလို့ဆောင်ရတော်လေအဲ့ဒီတော့ကဆောင်မျိုးကပေါ့ဖြံပြေးလို့မင်းရလို့ဒါတစ်ချက်နောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့မင်းကြီးကမင်းကြီးကပြောရှင်းရှင်းပြီးသွားတော့လေပဲဒီ Facebook မှာကောသူတို့ဘာဝင်ကြီးမှာရောအဖွဲ့ချုပ်တစ်ခါကြားလောက်အဖြစ်ကြော်ကြခဲ့တဲ့ကိစ္စ။နောက်ဒီလန်လင်းကြတော့သူမြို့နယ်မှာဥရည်ကဏ္ဍကပါမဲ့ပုဂ္ဂိုလ်ဟာသူကအုပ်ချုပ်ရေးကဏ္ဍဒီမှာနေရာဆက်ခဲ့တဲ့ခါမှာအမျိုးကိုကြည့်ရပြီးတော့တရားစွဲမဲ့ဆွေးနွေးထူထောင်ဖြစ်လာခဲ့တဲ့ကိစ္စလေ။အဲ့ဒါလေးကိုဒီမှာသူတို့ကိုတမအဖွဲ့ဝင်ဖြစ်နေတတ်မှတ်ရတာပါ
။စစ်ဘူဟောင်းတူဦးဖြစ်တဲ့ရွှေပြည်သာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းကတော့ဟိုတလောတုန်းကရှိပီသာမိုတယ်မှာညသကောင်အချင်းခါရာအိုကေဆိုခွင့်တောင်းတာကိုမရလို့မိုတယ်ဝန်ထမ်းတွေကိုချင်းချောက်တယ်ဆိုပြီးသတင်းထွက်ပေါ်ခဲ့သူဖြစ်ပါတယ်။မြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတဦးဖြစ်ပါတယ်။ဒေါက်တာစိုးမိုးသူကိုပါတီတာဝန်ကြီးရဆိုင်လိုက်တာနဲ့ပတ်သက်လို့ NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ
်။လက်ရှိအနေအထားကတော့ဒေါက်တာစိုးမိုးသူကိုအဖွဲ့ချုပ်ရဲ့ဘုလူငယ်တာဝန်ခံဖြစ်ကနေပြီးဆက်ဆက်ရှင်လုပ်လိုက်တယ်ရိုးတာဝန်ရိုးအဖွဲ့ဝင်ဖြစ်သွားတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့ပြည်သူ့ဒီမိုကရေစီအဖွဲ့ချုပ်ကစမှတ်ထားတဲ့ဖွဲ့စည်းထားတဲ့လူငယ်လည်းဖြစ်တယ်ဟိုဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့ဘူဝါဒနဲ့အဖွဲ့ချုပ်ရဲ့ခုံလေးခါပိုင်းအောင်လိုက်နိုင်ရမှာပေါ့ဒါဆိုစမိုးသူတက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရေးရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးလုပ်သွားလို့ရတယ်သူကပြည်သူ့ဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ဖြစ်နေတုံးပဲအဲ့တော့အခုလက်ရှိနေကိုယ်တိုင်တယောက်လည်းဖြစ်နေတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့ကတော့ဒေါက်တာစမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်တိုင်တောင်းဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးဟိုထောက်ပံ့ပေးသွားမှာပေါ့
NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတူကိုတောင်းဝန်ကရက်စဲတဲ့အရေးယူလာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရအရေးယူလာမျိုးကိုကြိုးစားပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောင်းဝန်တွေကိုပြန်လဲရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီပေါ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်အရေးယူတယ်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရရှိတာကတော့ဟိုပါတီအနေနဲ့အရေးယူနိုင်တာကပါတီအနေပြီးတော့ဟိုသုတဝင်တွေကိုရက်ဆိုင်တာအပြင်းထန်ဆုံးကတော့ပါတီတွေကနေထုတ်ပြစ်တာပေါ့နော်ဆိုတော့အဲ့ဒီလိုလုပ်ပေမဲ့လို့တော်တော်ကိုယ်စားလှယ်အဖြစ်ကတော့ပြုတ်မသွားဘူးထုတ်လို့မရဘူးပေါ့အဲ့တော့ဟိုအခုလိုအပ်နေတာကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှအတားနဲ့ပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ 1% ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီလွတ်တော်ကိုယ်စားလှယ်ကအကျဉ်းစာရိတ်တာပြပြနေတယ်တာဝန်မကျေဘူးအဲဓမ္မမို့ရင်လဲဒီနိုင်ငံကျေးဇူးတစ္ဆာကိုဟိုဖောက်ဖြက်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ဖြက်တယ်အဲဒါဖြင့်အဲ့ဒီပြည့်ချက်၅ခုမှာတစ်ခုခုနဲ့ညှိစွန်းနေဆိုရင်သူတိုင်ခွင့်အဲရှိသွားမယ်ပေါ့နော
် right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတည်ပြုပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အခုချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကိုညဝင်းအောင်တက်ဆက်သွားတာပါ